မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဆန်ဟီလီကမြန်မာနိုင်ငံစာနယ်ဇင်းကောင်စီကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးဖန်ဆီးခံရတဲ့သတင်းတောက်တွေကိစ္စနဲ့တခြားသတင်းလက်လက်ခွင့်ဆိုင်ရာအခြေအနေတွေကိုမြင်းမြန်းစုံစမ်းခဲ့ပါတယ်။ဒီတိုင်ငင်းတို့ကတော့စစ်တွေမျိုးကအောင်မင်္ဂလာနဲ့တက်ကြွခြင်းဒုက္ခတွေစခန်းတွေကိုတွားရောက်ပြီးဒုက္ခတွေတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ရဲ့ဒီကနေ့ခီးစဉ်နဲ့ပတ်သက်လို့တော့ VOA မြန်မာပိုင်းသတင်းတောက်မတ်မီခါကသတင်းပေးပို့ထားပါရှင်
။လူ့အခွင့်အရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့အတွက်ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်မစ်နန်ဟီလီဟာဒီကနေ့မှာတော့မောင်တော်မျိုးနယ်နဲ့စစ်တွေတို့ကဒေသခံအာဏာပိုင်တွေဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တယ်လို့ရန်ကုန်ပြည်ရောက်ချိန်မှာလေစာနယ်ဇင်းကောင်စီနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။တွေ့ဆုံခဲ့တာနဲ့ပတ်သက်လို့စာနယ်ဇင်းကောင်စီကဥအောင်လာထုံးကအခုလိုပြောပြတာပါ။
သင်္ကြန်ခံရရတယ်ဒီမှာသင်္ကြန်ဖြစ်ရေအဲ့ဒီ GDP နဲ့ဒါ ERD အဲ့ဒီသူတို့ရဲ့အခြေအနေပေါ့သူတို့နဲ့ပတ်သက်လို့ကျွန်တော်ဘာတွေသိခဲ့လဲနောက်တစ်ခုကဒီတခြားဒီဆော့ဖ်ရှောက်ကကြီးနဲ့ပတ်သက်လို့ဒီလိုခံထားရတဲ့တရင်မမတွေအကြောင်းကျွန်တော်ရှင်းကြတာပေါ့လေအားလုံးဘယ်လောက်ရှိပြီဘယ်လိုရှိပြီကျွန်တော်ဘာတွေလုပ်ခဲ့တယ်တချို့တွေကအောင်မြင်တာတွေရှိပါတယ်ကျွန်တော်များအဲ့ဒါလည်းကျွန်တော်ရှင်းပြပါတယ်နောက်ဒီသတင်းမီဒီယာကောင်စီနဲ့ပတ်သက်လို့ဒီ awareness promotion လုပ်ရမယ်ဆိုတာကဌာနအစည်းအဝေးမှာကျွန်တော်တို့ဥပဒေရစီကျွန်တော်တို့ဒီလိုအရင်တန်ကြားမယ်ဒါပေမဲ့ဒီဥပဒေကအားရချက်တွေရှိတယ်အဲ့တော့ကျွန်တော်ပြင်ဆင်ဖို့လုပ်နေပါတယ်အဲ့ဒါတွေကလည်းကြောက်ပြပါတယ်နောက်တစ်ခုကကျွန်တော်ခြုံငုံပြီးတော့လေဒီ operator media တော့ credit media ဟာဘယ်လိုမှ joking မကိုက်ဘူးတော့လေ commercial viability ရှိတဲ့အတွက်ကြောင့် operator သတင်းစာတွေဟာကြာကြာမခံနိုင်ဘူးအောင်မြင်မြင်မရကြည့်နိုင်ဘူးအဲ့ဒါကိုလေကျွန်တော်တို့ဒီချက်ရှင်းပြခဲ့ပါတယ်
ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဒီကနေ့တွားရောက်ခဲ့တဲ့ကြီးစင်တွေနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးအေးဝင်းကအခုလိုပြောပြပါဗျာ
။အော်မောင်တော်မြို့တခုပဲဆိုရင်အဲ့ဒီကဟိုပေါ့ဒီကကအာနာပိုင်နဲ့တွေ့ရတော့ပြီးတော့ကျွန်တော်တို့အဲ့ဒီမှာရှိတဲ့ UN ဟိုလေ IGO ဖွဲ့နဲ့တွေ့ရအဲ့ဒါပဲဆိုရင်ဘယ်မှဆက်မသွားဘူး။ဟုတ်ကဲ့အဲ့ဒီမောင်တော်လည်းရောက်ခွင့်နဲ့ညနေစောင်းသွားပြီ။ညနေစောင်းတော့ကျွန်တော်ဆက်သွားဖို့ညနောက်ဒါပေမဲ့ဒီနေ့ဒီနေ့ကလည်းဟိုလည်းဆိုတော့စစ်တွေကိုကျွန်တော်တို့ပြို့ပြန်စီရတယ်စစ်တွေကနေကျွန်တော်ပြန်လာတယ်ကဲမ်ကဒီနေ့စစ်တွေမှာတော့အောင်မင်္ဂလာရောက်တယ်နောက်တက်ကယ်ပြေရောက်တယ်အဲ့ဒါပဲခင်ဗျာအချိန်ကတော့အဲ့လောက်ပဲရတယ်ဟုတ်ကဲ့သူကျွန်တော်ရန်ကုန်ပြန်ရောက်နေပါပြီဟုတ်ကဲ့
ဒီပြင်ရခိုင်ခီးစင်နဲ့ပတ်သက်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့သူတက်မှတ်ထားတဲ့နေရာတိုင်းကိုတွားရောက်ခွင့်ရှိမရှိနဲ့စိတ်ကြင်နမှုရှိမရှိဆိုတာကိုတော့လာမယ့်ဇူလိုင်21ရက်နေ့မှာလုပ်မယ့်သတင်းစာရှင်းလင်းပွဲကြမှာသာအဖြစ်ပေးမယ်လို့သူကပြောပါတယ်။ဒီကနေ့ကုလသမဂ္ဂအထူးကိုယ်စားလှယ်စစ်တွေမျိုးကအောင်မင်္ဂလာဒုက္ခသည်စခန်းကိုတွားရောက်ချိန်မှာနိုင်ငံသားစီစဉ်မှုလုပ်ငန်းများချော့ချော့မော့မော့ဖြစ်ဖို့နဲ့စားဝတ်နေရေးအခက်အခဲရှိရာတွေကိုတင်ပြခဲ့တယ်လို့အဲဒီကန်ကတာဝန်ရှိသူတဦးဖြစ်တဲ့အစ္စလမ်ဘာသာဝင်ဦးအောင်တိန်းကအခုလိုပြောပြပါတယ်
။ဘာလို့ကျွန်တော်ကနိုင်ငံသားပြည်သားတွေစားဝတ်နေတဲ့ကိစ္စပေါ့။စားဝတ်နေတဲ့အခက်အခဲရှိရဒီမှာကဟိုကတော်ဝန် IDP ကမဟုတ်တဲ့ကျန်ဘာမှအလိုမရဘူးပေါ့။အဲဒါတင်ပြရဲနောက်ပြီးတော့နိုင်ငံသားပြည်သားရှောင်းရှောင်းမော့ဖြစ်သွားတာတင်ပြဖို့တဲ့ကျွန်တော်ဒါပဲရှိနေတာ။သူကဘာမှမပြောဘူးသူပြတာကဘာပြောတယ်လို့ကျွန်တော်သင်ပြတဲ့ဥစ္စာကိုသူကတော့ပြတာပြတဲ့သူကမှသူကသာလူကြီးတွေနဲ့ပြည့်တဲ့ရှိမှပြောမယ်ဆိုပြီးတော့သင်ပြတာကျွန်တော်တို့အစိုးရကဘာလို့လူကြီးတွေတမတော်ဘာလို့ပြည့်တဲ့ရှိမှပြောမယ်လို့ပြောတယ
်ဟုတ်
ကဲ့ပါအောင်လိုက်ဘုလိုပဲပြတာ
ရခိုင်ခင်းစဉ်အတွင်းမှာတော့ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့လုံခြုံစွာတွားလာနိုင်ရေးအတွက်သက်ဆိုင်ရာအာဏာပိုင်တွေဘက်ကအကောင်းဆုံးကူညီပံ့ပိုးပေးခဲ့တယ်လို့သူပြောရေးဆိုခွင့်ရှိသူကတော့မှတ်ချက်ပေးပြောဆိုထားပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်ရှင်။